ထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမြတ်ရဲ့အနေကနေစစ်ကောင်စီအခြေခံဗိုလ်ချုပ်မူကြီးမင်းအောင်နိုင်ရဲ့သမီးနဲ့တားပိုင်ဆိုင်တဲ့ပစ္စည်းအထောက်အထားတွေထိုင်းတာဝန်ရှိသူတွေကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းရိုက်တာသတင်းမှရေးထားပါတယ်။မွေးစေဝါမှုငွေကြေးခေါ်အားချမှုတွေနဲ့ဖမ်းဆီးခံထားရတဲ့ဒေါက်တာထွန်းမြတ်ရဲ့နေအိမ်တိုက်ခန်းမှာဗိုလ်ချုပ်မူကြီးမင်းအောင်နိုင်ရဲ့သမီးနဲ့တားရဲ့ပိုင်ဆိုင်မှုစာချုပ်စာတမ်းနဲ့ဗန်းစာအုပ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းတရားဝင်မှတ်တမ်းတွေမှာဖော်ပြထားသလိုဒီကိစ္စကိုသိရှိတဲ့လူနှစ်ယောက်ကလည်းအတိအပြုပြောဆိုပါတယ်။အသက်53နှစ်အရွယ်ဒေါက်တာထွန်းမြတ်လက်ကိုပြီးခဲ့တဲ့စက်တင်ဘာလကတခြားထိုင်းနိုင်ငံသား3ဦးနဲ့အတူထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။ဖမ်းဆီးခဲ့တဲ့အချိန်ကသူပါဝင်ပတ်သက်တဲ့မူဝေစေဝါကိုင်းရဲ့ပိုင်ဆိုင်မှုထိုင်းပတ်ငွေတန်1,800အမေရိကန်ဒေါ်လာအဖြစ်54တန်ဘိုးလောက်ကိုထိုင်းရဲတပ်ဖွဲ့ကသိမ်းဆီးလိုက်တဲ့အကြောင်းဘန်ကောက်ပို့စ်သတင်းစာမှာရေးခဲ့ပါတယ်။မိကတစ်တာတွေကငွေချေးပြေကားတွေအဖို့တန်အသုံးဆောင်ပစ္စည်းတွေဟိုတယ်နဲ့တဲခိုငန်းတွေကိုသိမ်းဆီးခဲ့တာဖြစ်ပါတယ်။2019ခုနှစ်ကလေးကဒေါက်တာထွန်းမြတ်လက်ရဲ့ငွေကြေးလဲပြောင်းမှုမှတ်တမ်းတွေကိုစုံစမ်းခဲ့ပြီးတဲ့နောက်မှာအရေးယူတာဖြစ်ကြောင်းထိုင်းတရားရေးဝန်ကြီးကလည်းပြောပါတယ်။ဒေါက်တာထွန်းမြတ်လက်ဟာစစ်ကောင်စီကြီးခဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရင်းနှီးပြီးမြန်မာစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူပေးနေသူလို့သတင်းထွက်နေတဲ့အကြောင်းထိုင်းသတင်းစာတွေကဆိုပါတယ်။အခုသတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတုံ့ပြန်ချက်တစုံတရာလက်တော်ထွက်လာတာမရှိသေးပါဘူး။ဒေါက်တာထွန်းမြတ်လက်ကိုဖမ်းဆီးချိန်မှာထိုင်းရဲတပ်ဖွဲ့ကအလို့ရှိသူတွေဖြစ်ကြေညာထားတဲ့တခြားထိုင်းစီးပွားရေးလုပ်ငန်းရှင်2ဦးကတော့ထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းဘန်ကောက်ပို့စ်သတင်းစာကဆိုပါတယ်။